နိုင်ငံတွေကိုတရားမဝင်ဝင်ရောက်မှုတွေကာကွယ်ရေးအတွက်ရုရှားနဲ့နေဆက်မှာတန်ဆူဂျူတွေနဲ့ခြံစည်းရိုးကာယံမှုစီစဉ်ထားတဲ့ဖင်လန်နိုင်ငံကနေတိုးစစ်မှားမိတ်အဖွဲ့ဝင်ဖြစ်လာခဲ့ပြီးသတင်းနှစ်ပတ်မပြည့်ခင်မှာပဲစတင်ပြီးတော့ကာယံလိုက်ပါတယ်။ပကိုလာမြို့ကနေဆက်ခိတ်ဖြစ်တဲ့အင်တရာအနီးမှာပထမအဆင့်အနေနဲ့အမြင့်ပေတဲ့ဆယ်ပေလောက်ရှိပြီးနှစ်မိုင်နီးပါးရှိတဲ့ခြံစည်းရိုးကာယံနေရာကိုဖင်လန်နေကြားဆောင်တပ်တောင်းရှိသူတွေကတောက်ချာနေမှာပြသခဲ့ပါတယ်။
What a barrier fence was no kind of political
Russian နဲ့နေဆက်မှာခြံစည်းရိုးကာမဲ့ကိစ္စကရုရှားကယူကရိန်းကိုမကျူးကျော်မီအချိန်ထိနိုင်ငံရေးပြဿနာမဟုတ်ခဲ့ပါဘူးဒီလိုရည်ရွယ်လှုပ်ဆောင်ဖို့လည်းအစီအစဉ်မရှိပါဘူးလို့ဖင်လန်နယ်ခြားဆောင်တာဝန်ရှိသူတူဦးဖြစ်တဲ့ဗိုလ်မှူးချုပ် Jared Taplapan ကပြောဆိုခဲ့ပါတယ်ဒါပေမဲ့ရုရှားကယူကရိန်းကိုကျူးကျော်ခဲ့ပြီးတဲ့နောက်မှာအကုန်ပြောင်းလဲကုန်တယ်လို့လည်းပြောပါတယ်ဖင်လန်ဟာရုရှားနဲ့မန်မောင်း830ကျော်ထိစပ်နေတာဖြစ်ပြီးဥရောပတမကနိုင်ငံတွေထဲမှာတော့အရှေ့လျားဆုံးနယ်နိမိတ်ထိစပ်တာဖြစ်ပါတယ်။လူဦးရေ 9.5 သန်းသာရှိတဲ့ဖင်လန်ဟာဧပြီ4ရက်နေ့ကနေတိုးရှစ်မဟာမိတ်အဖွဲ့ရဲ့32နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာခဲ့တာပါ။အခုကာယန်နေတဲ့ခြံစည်းရိုးကိုဒီနွေရာသီမှာအပြီးလှုပ်ဆောင်မှာဖြစ်ပြီးတော့နောက်ထပ်မိုင်မောင်း130နီးပါးလောက်ထပ်ပြီးတိုးချဲ့ဦးမှာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့2015-16တုန်းကအီရန်အာဖဂန်နဲ့အရှေ့လေပိုင်းဒေသကလာရောက်တဲ့ဒုက္ခသည်တွေကိုရုရှားကတစင်နေဆက်ကြော်ဖြတ်ပြီးဖင်လန်မှာခိုလုံဖို့ရုရှားကလှုံ့ဆော်ခဲ့တာဖြစ်ပြီးဒီပြဿနာကိုဖင်လန်သမ္မတကရုရှားသမ္မတနဲ့ဆွေးနွေးပြီးညှိနှိုင်းခဲ့တာဖြစ်ပါတယ်